အမေရိကန်အစိုးရရဲ့တခြားနိုင်ငံတွေနဲ့ထားရှိတဲ့ကောင်းမွန်တဲ့ဆက်ဆံရေးကိုအသုံးချပြီးရိုဟင်ဂျာပြည်ထောင်အဆုံးသတ်ရေးအတွက်မြန်မာကိုနားချသူတို့ဘင်္ဂလားဒေ့ရှ်ဆိုင်အမေရိကန်သံတမန်ကြီးအော်မီလာကိုပန်ချခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရေးဝန်ကြီးတဲ့AK Abdul Momon ကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးကသူ့ရဲ့ရုံးကမှာချက်ချင်းပြီးတာမန်ကြီးနဲ့တွေ့ဆုံပြီးမှသတင်းတောက်တွေကိုပြောကြားခဲ့တာဖြစ်ပြီးတာမန်ကြီးကလည်းသူ့ကိုလှုပ်ဆောင်မှာဖြစ်ကြောင်းဖြေကြားခဲ့တယ်လို့ပြောပါတယ်သူတို့နှစ်ဦးရဲ့ပထမဆုံးအချိန်တွေ့ဆုံပွဲမှာကောင်းမွန်တဲ့အုပ်ချုပ်မှုနဲ့ဒီမိုကရေစီဆိုင်ရာကိစ္စရပ်တွေကစီးပွားရေးပူးပေါင်းဆောင်ရွက်မှု73ပစ္စည်းရောင်းချမှုနဲ့အင်ဂျိုပစိဖိတ်ဒေသဆက်ဆံရေးအပေါင်းအမေရိကန်နဲ့ဘင်္ဂလားဒေ့ရှ်တို့ကြားခိုင်မာတဲ့ဆက်ဆံရေးဘလို့တိဆောက်နိုင်လဲဆိုတာတွေကိုဆင်းနေခဲ့တယ်လို့လည်းပြောပါတယ်ဘင်္ဂလားဒေ့ရှ်ထပ်ပြီးခိုလုံနေတဲ့ရင်းကြရီကိုထားနေပြန်ပူရင်းမြန်မာဆွေကအရှင်းနဲ့လှုပ်ဆောင်လာစေရေးအတွက်နိုင်ငံတကာကဝန်ဝန်ဖိအားပေးကြဖို့ဗိုလ်တခုနေကလည်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခါစင်နာကသူ့ရဲ့နေမှာဗီယက်နမ်သူ့သမ္မတသူ့နိုင်ငံသားဝန်ကြီးငွေကွတ်ဒူဆောင်းနဲ့တွေ့ဆုံခြင်းမှာပြောကြားခဲ့ပါတယ်။ဒါပြင်ဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားဒုက္ခပြချန်လက်ခံရေးအတွက်သဘောတူစာချုပ်ချုပ်ဆိုထားပေမဲ့အကောင့်ထယ်ဖို့ရေးမှာတော့နှိပ်ကွေးနေတယ်လို့ဝန်ကြီးချုပ်ကပြောခဲ့ကြောင်းကြံကြားရေးအကြံဝင်ကသတင်းတောက်တွေကိုပြောပါတယ်။လက်ရှိမှာကောက်ဆက်စစောင်းမှာရှိတဲ့ဒုက္ခတွေတချို့ကိုဗန်ရှန်ချားဒေတာကိုယာယီတောင်းရှိပေးထားတယ်လို့လည်းကြံကြားရေးတာဝန်ရှိသူကပြောပါတယ်။